သမဂ္ဂရဲ့အဓိကအခြေခံအုတ်မြစ်ဖြစ်တဲ့နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်မှုကိုဝေဖန်ပြီးကမ္ဘာလုံးဆိုင်ရာတည်ရှိမှုတွေကိုစန့်ကျင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီနေ့ဒီကမ္ဘာကောင်းဆောင်တွေတက်ရောက်နေတဲ့ကုလသမဂ္ဂနှစ်ပတ်တဲ့အထွေထွေညီလာခံမှာတက်ရောက်မယ်ကိုပြောပါရယ်။သူ့ရဲ့မိန့်ခွန်းမှာလည်းလောလောဒီအနောက်နိုင်ငံတွေနဲ့အီရန်အစားမှာတင်းမာမှုတွေတိုးနေတဲ့ကမ္ဘာကောင်းဆောင်တွေအာရုံချားနေတဲ့အီရန်အရေးကိုအတိအကျထက်သွင်းပြောပါရယ်။နောက်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမမျှမတဖြစ်နေတဲ့အခြေအနေဒီအခြေအနေတွေကိုရပ်တန့်နိုင်ဖို့အတွက်နှစ်ဖက်အကျိုးရှိစေမဲ့သဘောတူညီချက်တည်းရအောင်နှစ်ဖက်ညှိနှိုင်းနိုင်ဖို့ပြောင်းလဲတဲ့အကြောင်းကိုလည်းထက်သွင်းပြောပါရယ်။အမေရိကန်အနေနဲ့ဘယ်နိုင်ငံနဲ့မှပြိပက္ခမဖြစ်ချင်တဲ့အကြောင်းနဲ့ဒါပေမဲ့အမေရိကန်ရဲ့အကျိုးစီးပွားကိုတော့ကာကွယ်သွားမှာဖြစ်တယ်လို့သမ္မတကပြောပါရယ်။တနင်္လာနေ့တုန်းကလည်းဗြိတိန်ပြည်သက်ဂျာမနီနိုင်ငံတွေနဲ့အမေရိကန်အစိုးရပူးပေါင်းတင်လာတဲ့ထုတ်ပြန်လာမှာ Saudi Arabia နိုင်ငံကရည်နယ်လုပ်ငန်းတွေတိတ်မကြခင်တိုက်ခိုက်ခံရမှုမှာအီရန်အစိုးရတာဝန်ရှိတဲ့အကြောင်းပြောဆိုခဲ့တာပါ။ဒီတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအီရန်ပေါ်မှာနောက်ထပ်တံခါးအရေးယူမှုတစ်တွေချမှတ်မဲ့အပေါ်မှာတခြားနိုင်ငံတွေကပူးပေါင်းပါဝင်လာပြီးဆိုတာကိုလည်းသမ္မတကဒီနေ့မိန့်ခွန်းထဲမှာပြောပါတယ်။အီရန်ကတော့သူ့ပေါ်ဆွဆွဲချက်တွေကိုငြင်းဆန်ချတာပါ။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီး2015ခုနှစ်သဘောတူစာချုပ်မှာပါဝင်ခဲ့တဲ့ဥရောပနိုင်ငံတွေအနေနဲ့အမေရိကန်နဲ့တီးခြားခဲ့တဲ့လမ်းကြောင်းကိုရွေးချယ်ဖို့နဲ့အမေရိကန်ရဲ့ပိတ်ဆို့တက်ဆမှုတွေကြားမှာအီရန်နိုင်ငံရပ်တည်နိုင်အောင်ကူညီပေးဖို့အမေဒီအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဆာရီစ်ကတနင်္လာနေ့တုန်းကတောင်းဆိုခဲ့ပါရှင်။